တရုတ်နိုင်ငံယူနန်ပြည်နယ်တွေကအာဏာပိုင်တွေကသူတို့နယ်မြေမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေကိုလက်နက်အကြမ်းဖို့အမိန့်ထုတ်လိုက်တာဟာစစ်ရေးတင်းမာနေတဲ့တရုတ်မြန်မာနယ်စပ်လုံခြုံတည်ငြိမ်အေးချမ်းရေးနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တရုတ်ကြောင့်ပြတ်ပြားရတယ်ဆိုတာအပြောမခံချင်တာကြောင့်ဖြစ်တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူတရုတ်သူတေတီကသုံးသပ်လိုက်ပါတယ်။ကိုကန်တက်တီနဲ့မြန်မာတက်တို့ကြားစစ်ရေးတင်းမာမှုတွေကနေပြည်လုံးကြီးလာကံမတိုင်ခင်မှာတော့တရုတ်ဘက်ကတွန်းအားကြောင့်ပြည်လည်နိုင်ခြေရှိတယ်လို့လည်းရှုမြင်ပါတယ်အသေးစိတ်နားဆင်ပါရှင်။မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်တွေကဒေသခံအာဏာပိုင်တွေကသူတို့နယ်မြေထဲမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်ကင်ဆောင်ထားတာရှိရင်လာရောက်အနှံ့ကြဖို့အမိန့်ထုတ်လိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြည်ပခါတွေကြောင့်တရုတ်နိုင်ငံနယ်ကိုလက်နက်တွေအလုံးရင်နဲ့ဝင်ရောက်လာနေပြီးတော့နယ်စပ်ဒေသမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်တွေလာရောက်အနှံ့ကြဖို့ယူနန်ပြည်နယ်ဒေသခံအစိုးရကအမိန့်ထုတ်ပြန်ခဲ့တာဖြစ်ကြောင်းတရုတ်ကွန်မြူနတီပါတီရဲ့အာဘော Global Times သတင်းစာကမနေ့ကသာပရိနေကဖော်ပြခဲ့ဒါပါ online ကနေထုတ်ပြန်ခဲ့တဲ့ဒီစင်ညာချက်နဲ့ပတ်သက်လို့လည်းဒေသခံရဲတပ်ဖွဲ့ကအတည်ပြုခဲ့ကြောင်းသတင်းကဖော်ပြပါတယ်။ယူနန်နယ်တွေကမြန်မာတွေကိုလာပြီးတော့ဘာကြောင့်လက်နက်အခိုင်းရတယ်လဲဆိုတာအဓိကအကြောင်းချက်နှစ်ခုရှိနိုင်ပါတယ်လို့တရုတ်မြန်မာရေးကြွန့်ကျင်သူ American ပြည်ထောင်စုအခြေစိုက် Stinson Center သုတေသနဌာနကတရုတ်သုတေသီ Yumsan ကအခုလိုပြောပါတယ
်။ Primarily two reasons. The first one is the escalation of fighting in the Kokan area since the beginning of March, especially given the raiding of the casino and the bombing in the Kokan area, is inflicting a very large.
Kokan စစ်ပွဲမှာလောက်ကောင်မျိုးတွေကလောင်ကစားရုံတွေကိုလက်နက်တွေနဲ့ဝင်သိမ်းတာလက်နက်ကြီးကြီးတွေကြပြီးတော့တရုတ်နိုင်ငံသားကျောင်းဆရာတအူးသေဆုံးခဲ့ရတာစစ်ရေးတင်းမာမှုတွေကြောင့်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်ရေးအတွက်တရုတ်ဘက်ကလိုလားနေတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်နေတဲ့ Kokan တိုက်ပွဲတွေကိုအများဆုံးအဆုံးသတ်စေချင်တာမြန်မာနိုင်ငံထဲမှာလာမယ့်မေလာဆန်းမှာကျင်းပတော့မယ့်ပင်လုံညီလာခံတကယ်လို့မအောင်မြင်ပဲပြက်ပြားခဲ့ရင်တရုတ်ကြောင့်ဆိုပြီးမြန်မာအစိုးရဘက်ကပြစ်တင်ဝေဖန်တာမျိုးအပြောမခံကျင်တာကြောင့်ဖြစ်ပါတယ်
။ယူနန်ပြည်နယ်နဲ့လာရောက်လက်နက်အနှံသူတွေကိုအာဏာပိုင်တွေကစုငွေချီမြှင့်မှာဖြစ်ပါတယ်။ Rifle တစ်လက်ကိုတရုတ်ရန်ငွေ900၊ Pistol တစ်လက်နဲ့လက်ပစ်ဘုံတစ်လုံးစီကိုရန်ငွေ200၊ကြည်တောင်ကို2ရန်ပေးမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒါ့အပြင်ဒီလိုမျိုးတနက်အခိုင်းတာဟာရှင်ချမ်းပြည်နယ်တွေကဝီကာတဘုံတွေလက်ထဲကိုဒီလက်နက်တွေရောက်ကုန်မှာဆိုတယ်ဆိုတော့စိုးရင်ချက်ကတော့တိတ်အခြေမြင့်မရှိလာဘူးလို့ Yumsan ကပြောပါတယ
် Well the connection to the Xinjiang Uyghur Autonomous Region is I know it has been widely speculated but that's not because of Kokan that's because Yunnan has a pretty large Muslim population and since the border has been so porous
ဒါတွေကိုတော်တော်များများကခံမှန်းပြောဆိုနေကြတာကျွန်မကြားပါတယ်ဒါပေမဲ့လို့ဒါကိုကန့်ချောင်းတော့မဟုတ်ပါဘူး Yunnan နဲ့ပဲပတ်သက်ပါတယ်တကယ်ကဝိကာတွေက Yunnan ကနေတဆင့်တရုတ်မြန်မာနယ်စပ်ကိုဖျက်ပြီးတော့အရှိတောင်အရှာဘက်ကိုထွက်ပြေးကြလေရှိပါတယ်ကိုကန့်တွေစီကလက်နက်တွေကိုဝိကာတွေလက်ထဲပို့ပေးဖို့ဆိုတာတိတ်ကိုအလှမ်းဝေးလွှတ်လှပါတယ်တကယ်တော့ Yunnan နယ်ကိုဖျက်မယ်ဆိုရင်ရဲနဲ့ချီပြီးတော့သွားရမှာပါတရုတ်အာဏာပိုင်တွေလုံခြုံရေးတင်းကျပ်တဲ့တရုတ်ပိုင်နဲ့ထဲမှာလက်နက်နဲ့ခီးသွွားဖို့ဆိုတာပို့ပြီးတော့မှမဖြစ်နိုင်ပါဘူ
းအခုလိုမြန်မာစစ်တပ်နဲ့ MMDAA ကိုကန့်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ပြီးတော့နှစ်ဖက်စစ်ရေးပြည်ပခါတွေဟာပြည်နိုင်ကြရရှိပါသလားဆိုတဲ့မေးခွန်းကိုတော့
Well I think there is possibility for an ending because if you look at history back in 2015 when the Chinese held a live fire drill on the Chinese side of the border and they put pressure on the Kokan
ပြည်နိုင်ကြပြည်နိုင်ကြရှိပါတယ်2015လောက်တုန်းကဆိုရင်ကိုကန့်တပ်တွေဘက်ကတရုတ်နိုင်ငံဘက်ကတိုက်တွန်းမှုတွေနဲ့စစ်ပွဲပြင်းထန်ခဲ့တာတွေရှိပါတယ်ဒါကြောင့်အခုဖြစ်နေတဲ့ကိုကန့်တပ်နဲ့မြန်မာတပ်ကြားစစ်ပြေငြင်းပြီးတော့ဥပမာအဖြစ်တကယ်လို့ပြည်လုံးညီလာခံကိုကိုကန့်တပ်အနေနဲ့တက်ခွင့်ရခဲ့မယ်ဆိုရင် NCA အဖြစ်ရဲ့စာချုပ်ရဲ့ဒစိတပိုင်းအနေနဲ့ညှိနှိုင်းမှုတွေမှာပါဝင်ခွင့်ရမယ်။နောက်တိုင်းရင်းသားဒေသတွေမှာမြန်မာတပ်ဖက်ကစစ်ရေးတိုက်ခိုက်နေတာတွေကိုရပ်မယ်ဆိုရင်ဖြစ်နိုင်ခြေရှိပါတယ်
မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ MMDAA ကိုကန့်တပ်ဖွဲ့ကတရုတ်ဆိုးရပိုင်းစိုက်ပျိုးရေးဘဏ်မှာဖွင့်နေထားတဲ့ဘဏ်စည်ရင်းကိုပိတ်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာပဲလက်နက်အနှံမှုသတင်းထွက်လာတာလည်းဖြစ်ပါတယ်။မြန်မာသမ္မတရုံးရဲ့ပြောခွင့်ရလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံရုံးရဲ့ပြောခွင့်ရလည်းဖြစ်တဲ့ဦးစောထေကတော့ကိုကန့်တပ်ဖွဲ့ရဲ့ဘဏ်စည်ရင်းကိုတရုတ်နိုင်ငံကပိတ်လိုက်တာဟာနှစ်နိုင်ငံကြားနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်ဖြစ်ကြောင်းကိုလည်း VOA ကိုပြောဆိုထားပါတယ်ရှင်။